အမျိုးသားပညာရေးဥပဒေမူကြမ်းကိုပြည်ထောင်စုလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်တည်းအတည်ပြုခဲ့ပေမဲ့ကျောင်းသားတွေပြင်ဆင်ရေးဆွဲထားတဲ့အချက်တွေမပါလာတာကြောင့်သူတို့တွေအနေနဲ့တပိတ်မှောက်တဲ့လှုပ်ရှားမှုတွေဆက်လုပ်သွားမယ်လို့ကျောင်းသားတွေကပြောဆိုလိုက်ပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ။
အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေကိုအာဏာပိုင်တွေကရိုက်နှက်ဖမ်းဆီးပြီးပုံမှန်၅ခုနဲ့တရားစွဲဆိုခဲ့တာပါ။ပညာရေးဥပဒေမူကြမ်းကိုရေးဆွဲအတည်ပြုလိုက်တဲ့အခါမှာတော့ကျောင်းသားတွေနဲ့သဘောတူထားတဲ့ဂတိကဝတ်တွေချိုးဖောက်ခဲ့တာဖြစ်လို့သူတို့ရဲ့နားထားတဲ့တပိတ်မှောက်တဲ့လှုပ်ရှားမှုတွေပြန်လည်စတင်တော့မှာဖြစ်ကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်နေပိုင်ကပြောသွားပါတယ
်။ဒီမိုကရေစီပညာရေးအဲ့ဒီပေါ်လာပြီးတဲ့နောက်မှာအကြောင်းသူရကဒေဝဆိုင်ကတိကဝတ်ဒေဝဆိုင်တဘောတူချက်တွေနဲ့အညီဒေဝဆိုင်ပူးပေါင်းပြီးတော့ရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုတော်တော်တင်ခဲ့တယ်။တော်တော်မှာကျွေးနေတဲ့ပညာရေးဥပဒေကဒေဝဆိုင်ကတိကဝတ်တွေနဲ့တဘောတူချက်တွေမှာအခြေခံပြီးတော့ဆွေးနွေးတာမဟုတ်ဘဲနဲ့ဒီတော်တော်ကနေပြီးတော့သူတို့ဆွေးနွေးကြတာကိုတွေ့ရတယ်။ဒါဒေဝဆိုင်မှာအခြေခံပြီးဆွေးနွေးပြီးတော့ထွက်လာတဲ့ဥပဒေမဟုတ်ဘူးလို့အကြောင်းတွေ့ရတယ်။အကြောင်းသားရဲ့တောင်းဆိုချက်တွေလေးကဆိုင်ဘောဒီချက်တွေအခြေခံပြီးတော့ရေးဆွဲတဲ့ဥပဒေမဟုတ်ဘူးဖြစ်နေတော့ဒါဒီဒါကျွန်တော်ကျောင်းသားရင်တော်တော်ချက်တွေနဲ့အညီဖြစ်ပေါ်လာတဲ့ဥပဒေမဟုတ်တဲ့အတွက်ကျွန်တော်အနေနဲ့မူလရည်ရွယ်ချက်ဖြစ်တဲ့ဥပဒေကိုတပိတ်ဆက်မောက်ထားရမယ်ဖြစ်တယ်။ကျွန်တော်တို့အခုတည်းကကျွန်တော်တို့ဘာသာလာနေတဲ့ project တွေမှာပြောင်းဆိုတာတပိတ်မောက်ထားခဲ့တဲ့ဖြစ်တယ်။ဆက်လက်ပြီးတော့ဒီရုပ်သားပညာရေးဥပဒေပေါ်မှာကန့်ကွက်တဲ့လုပ်ဆောင်မှုကိုကျွန်တော်ဆက်လက်လုပ်ဆောင်သွားမှာဖြစ်ပါတယ်
။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကပြုလုပ်ခဲ့တဲ့ဒီလာကနောက်ဆုံးနေ့မှာကျောင်းသားတွေကပြောဆိုသွားကြတာဖြစ်ပါတယ်။ NNER ရဲ့မူဝါဒရေးရာပြောရေးဆိုခွင့်ရှိသူမတ်တူတူမာကတော့အစိုးရအနေနဲ့ကျောင်းသားတွေပါဝင်ရေးဆွဲထားတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကအချက်လက်တွေကိုထည့်သွင်းခြင်းမပြုဘဲဗဟိုချုပ်ကံမှုစနစ်တွေလွှမ်းမိုးထားတဲ့ပညာရေးဥပဒေကိုပဲပြန်လည်အတည်ပြုခဲ့တယ်လို့ဆိုပါတယ်။
ဒီကြတော့လေးဝင်းဆိုင်ဆွေးနွေးပွဲဆိုတာလေးဝင်းဆိုင်ကတောင်းတဆိုတဲ့စက်တစ်ချက်ကိုသဘောတူလက်ခံပြီးတော့မှအဲ့ဒါကိုခြေခံပြီးတော့ကျမတို့ဒီအမျိုးသားပြည်နယ်ဥပဒေကိုပြင်ဆင်တဲ့ဥပဒေကိုတင်သွင်းခဲ့တာ။အဓိကကတော့သူတို့ကတော့ဒီဘုံအထုတ်ကန်တဲ့ပညာရေးထုတ်ကန်တဲ့ပညာရေးစစ်တင်ပေါ့ပညာရေးပုံစံကိုပဲပြန်ပြီးတော့ပြန်ထမ်းတာပေါ့နော်။သူရဲ့အဓိကအဲလေးချက်ပေါ့နော်။အဓိကကတော့တစ်ချက်ကတော့ကျမတို့ဒီတောင်းတသမကအနေနဲ့သိစားပေါ့နော်။ဒီကျောင်းသားသမဂ္ဂတွေကျမတို့ဒီကျောင်းရဲ့ဒီအုပ်ချုပ်ရေးကောင်စီမှာလေကျောင်းသားသမဂ္ဂကိုယ်စားလှယ်တွေဒီစာဝင်ဝင်ပြုနေပေါ့နော်အဲ့ဒါကတော့အဲ့ဒီအစားဒီကျောင်းသားကိုယ်စားလှယ်တွေရဲ့စာဝင်ဝင်ဆိုတာကိုအတည်ဖြစ်သွားတယ်ပေါ့နော်အဲ့ဒီတစ်ချက်ပါနောက်တစ်ခုကကျမတို့ဒီဟိုခမဲ့မသိမနေရပညာရေးပေါ့ကျမတို့ဒီဘက်ကကျောင်းသားမဲ့ဒီ NNE ကတောင်းဆိုတာကဟောပေါ့အနေနဲ့မသိမနေရပေါ့အဲ့ဒါကလည်းမအောင်မြင်ပါဘူးသူတို့ကဟိုမူလတန်းမသိမနေရဘူးပဲပြန်ကြည့်ကြည့်ပါရပေါ့နော်ဟုတ်ကဲ့
အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းဥပဒေကိုပြင်ဆင်ပေးရင်ညှိနှိုင်းဖို့အတွက်တောင်းဆိုခဲ့တာပါရက်60အလွန်မှာတော့မန္တလေးမြို့ကနေရန်ကုန်မြို့ထိခီးရှည်ချိတက်ပြီးတပိတ်မှောက်ခဲ့ပါတယ်တပိတ်မှောက်နေတဲ့ကာလအတွင်းမှာလေးပွင့်ဆိုင်ဆွေးနွေးဖို့တောင်းဆိုခဲ့ပြီးအစိုးရဘက်ကလည်းဆွေးနွေးမှုကိုလက်ခံခဲ့ပါတယ်ဒီနောက်အစိုးရပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေNNER ကကိုယ်စားလှယ်တွေနဲ့ကျောင်းသားကိုယ်စားလှယ်တွေကဥပဒေမူကြမ်းကိုရေးဆွဲခဲ့ကြပါတယ်။ဒီလိုရေးဆွဲထားတဲ့အချက်တွေဟာဥပဒေမူကြမ်းဖြင့်လွှတ်တော်ကိုတင်တဲ့အခါမှာတော့ပြင်ဆင်ဖြည့်ဆက်မှုတွေလုပ်ခဲ့တဲ့အတွက်ကျောင်းသားနဲ့ NNER ကဥပဒေမူကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်။